တနင်္လာနေ့တိုင်းဒေသကြီးမှာတိဆောက်နေတဲ့ဒဝယ်ရင်နဲ့စိတ်ကန်းစီမံကိန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းကို သမရဦးသိန်းစိန်နဲ့ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝတ်တို့ဒီကနေ့တွားရောက်လည်လာခဲ့ပါတယ်။ဒီအထူးစီးပွားရေးစီမံကိန်းအောင်မြင်အောင်ထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့တယ်လို့စီးပွားရေးဆောင်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းဒီစီမံကိန်းကြောင့်ထိခိုက်မှုဖြစ်ရတဲ့ဒေသတွေအတွက်ထိရောက်တဲ့ကူညီလှုံ့ဆော်ပေးမှုတွေမရှိဘူးလို့စီမံကိန်းကိုလည်လ
ံဝန်ကြီးချုပ်ရင်လရှင်နာဝတ်ဦးဆောင်တဲ့ဖွဲ့တွေဟာဒီဇင်ဘာ18ရက်နေ့မှာတနင်္လာနေ့တိုင်းဒေသကြီးထဝယ်အထူးစည်းပွားရေးဆောင်ကိုတွားရောက်လည်လာခဲ့ပါတယ်။ဒီထဝယ်ရင်နဲ့စိတ်ကမ်းစီမံကိန်းနဲ့အထူးစည်းပွားရေးဆောင်စီမံကိန်းအောင်မြင်ဖို့နိုင်ငံအစိုးရတို့ပူးပေါင်းလှုပ်ဆောင်သွားဖို့ပြောဆိုခဲ့တယ်လို့လည်းထဝယ်အထူးစည်းပွားရေးဆောင်အထောက်အကူပြုလုပ်ငန်းအဖွဲ့ယာယီဥက္ကဋ္ဌဦးတင်မောင်ရွှေကခုလိုပြောပါတယ
်။ဒီဆိုတဲ့ကိန်းမှာတော့ဒီစီမံကိန်းအောင်လို့တဲ့ဒါနိုင်ငံအစိုးရပူးပေါင်းပြီးတော့အော်မြော်အားလုံးတော့မယ်ဆိုတာဒီဥစ္စာပဲအဓိကပြောတာပါဒီ28ရက်နေ့ဒီကိုယ်ကသူဒီဝိုင်းဆိုမှာအဲတော့တနာကြီးနေဆိုတော့ဒီဆိုင်ရယ်ဝင်ကြည့်လို့ဆိုင်နိုင်ငံကကပူကြီးရတော့ဒီဆန္ဒဆိုင်ရာကြီးပေါ့နော်သူတို့ရှာယင်းကြီးပြုံးတယ်လည်းဝင်ကြည့်လို့ဆိုတာဒီလိုပါပဲရောင်းကြည့်ကြည့်လို့ဆိုတာ
2008ခုနှစ်ကတည်းကမြန်မာနဲ့ထိုင်းနဲ့နိုင်ငံပူးတွဲပြီးတော့သဝယ်ရင်နဲ့စိတ်ကမ်းတိဆောက်ရေးစီမံကိန်းနားလည်မှုစာကျင်လွှာလက်မှတ်ရေးသွင်းခဲ့ပြီးနောက်ပိုင်းမှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ရင်လတ်ချင်နာဝတ်တို့ပရမအုံဆုံးချင်းသဝယ်ရင်နဲ့စီမံကိန်းနေရာကိုလာရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်မြန်မာဆိုရအနေနဲ့သဝယ်ရင်နဲ့စိတ်ကမ်းစီမံကိန်းနဲ့အထူးစည်းပွားရေးဆောင်စီမံကိန်းကိုအီတလီယန်ထိုင်းကုမ္ပဏီနဲ့အကျိုးတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးတော့2013ခုနှစ်မှာစတဲ့အကောင့်တွေပေါ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသဝယ်အထူးစည်းပွားရေးဆောင်အထောက်အပံ့လုပ်ငန်းဖွဲ့ယာယီဥက္ကဋ္ဌဦးတင်မောင်ရွှေကခုလိုပြောပါတယ်
အဲ့တော့တစ်ခါဆိုတော့မှစပါမယ်ခင်ဗျာ။နိုင်ငံဆက်သွယ်မယ်မြန်မာနိုင်ငံဆက်သွယ်မယ်ကားလမ်းပေါ့။နောက်တော့ဒီရင်းနှီးစိတ်ကပထမဆုံးအဲ့တော့ဒီဓာတ်ပြီးဆက်ရုံနောက်တော့ဒီဆက်ပြီးကိုညက်နောက်တော့ရေးရစီပေါ့နော်။ဒီသားသမှုလုပ်ငန်းအရေးစာလို့ဒီစပ်ပြီးဆောင်ရွက်ဖို့က
ဒီစီမံကိန်းအတွက်ရေဖြူမြို့နယ်နဲ့လောင်းလုံမြို့နယ်ထဲကကြေးရွာများပြားပြောင်းရွှေ့ပေးရမှာဖြစ်တယ်လို့အပြောင်းရွှေ့ခံရွာသားတွေအတွက်အစဉ်ပြေမဲ့နေရာတိတ်ကိုလည်းဆောက်လုပ်နေစေလို့ဦးတင်မောင်ရွှေကပြောပါတယ်
ဒီမှာကြီးနဲ့မလုပ်ကင်းတဲ့အခြေအနေကတော့ကျွန်တော်တို့ရှုပ်ပြရမှာဖြစ်ပါတယ်။ဒီလိုဒီလိုတွေကိုမနစ်ငံအောင်ကျွန်တော်တို့အကုန်လုံးတက်ကြည့်နေမှုဖြစ်နေမြင်အောင်အကုန်ဆောက်ပြီးတော့အလုံးအပြည့်ကြီးတဲ့အခြေအနေမှာကျွန်တော်လုပ်ပေးမှာပါဗျာ။စုံငယ်ကြီးနေမင်းတွေမှာပါပြီးရတဲ့ဆောက်ရအောင်။အပြိုင်တည်းမရှိပါဘူးဗျာ။အားလုံးဒီသူတို့ရဲ့ရေကြီးတွေကိုဆင်းနေဖြစ်ပြီးတဲ့အခြေအနေမှာကျွန်တော်တို့ကအဲ့မှာရှိပါမယ်။ဒီဘူးတွေဒေတာ၄ရွာ၅ရွာတော့ကျွန်တော်တို့ဒီလုံးပြတ်ပါရှိတယ်နော်ဘဝနေရာမှာဒီမှာရှိပါမယ်။အဲ့ပါဒီရေပြင်းတွေတွေကရှိပါရတော့သဘောတော့ဒီနေရာမှာကျွန်တော်ရှိပါမယ်။ဒါကြတဲ့ဒီဒီတာအရင်ဆုံးအခုပြည်သူခံစားရပါပါဒီစီမံကိန်းကြောင့်လုပ်ကံရရှိမယ်။ဒါမျိုးရှိတယ်လေနိုင်ငံတိုင်းနိုင်ငံလုံးကအခုလုံးပြတာအကျိုးရှိမှာဖြစ်ပါတယ်
။ဒီစီမံကိန်းကြောင့်ဒေသခံကြေးရွာသားဥယျာဉ်2000ကျော်ပြောင်းရွှေ့ခံရမှာဖြစ်ပါတယ်။ဒေသခံကြေးရွာသားတွေကတော့မိမိတို့ဓမ္မဥချလုပ်ကံခဲ့တဲ့မြေနေရာကိုပြောင်းရွှေ့လိုခြင်းမရှိဘူးလို့မူတူးဒေသခံရွာသားတို့ကပြောပါတယ်။အခုလိုကြေးရွာပြောင်းရွှေ့တဲ့အစီအစဉ်ဟာပွေလင်းမြင်သာမှုမရှိသေးတယ်လို့နှစ်နာကြီးတွေမရရှိသေးတဲ့ဒေသခံတွေရှိနေသေးတယ်လို့သဝယ်ဖွံ့ဖြိုးရေးဖွဲ့ဝင်ကိုလေးလွင်ကအခုလူပြောပါတယ်
ခုရေဒီကတော့ရွာကိုမရှိသေးတဲ့အတွက်ရွာချင်းမရသေးပါဘူးခင်ဗျာအဲ့တော့ဘလောက်ပေးမယ်ဆိုတော့သူတို့မပြေသေးပါဘူးခင်ဗျာအဲ့ဒါကသူတို့အချိန်ချင်းညှိနှိုင်းပြီးတော့ပြောဆိုနေကြတာအခုကကျောင်းတန်းတော်ဆိုတဲ့တောင်တောင်ရှိတယ်အဲ့ဒီတောင်ကြားကနေဆက်ဖြတ်ပြီးတော့ဝင်လာကြတယ်လို့ကအဲ့ဒီမှာချာရှင်းနေတာရွာချင်းမရတဲ့ထိုးခံလာရတဲ့ channel ရှိနေတယ်ခင်ဗျာအခုချိန်ဒီပတ်စံမရသေးတာရှိပါတယ
်ဒါအပြင်စီမံကိန်းမြေနေရာအတွက်ရခင်စိုက်ပျိုးထားတဲ့တစ်ပင်စိုက်ခင်းတွေကိုခုတ်လှည့်ရမှဖြစ်တယ်လို့ရေနံနဲ့ဓာတုထုတ်လုပ်တဲ့စက်ယုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ကဆရာဦးထွန်းကြီးကပြောပါရတယ်
။ကျွန်တော်တို့တော်ရင်မျိုးညီခံရသလိုရှိရင်ဒီနေ့ထိခိုက်နေတဲ့ပတ်ဝန်းကျင်မှာရှိတဲ့ပြောရရတယ်ကတော့စည်ပြူးရေးဖြစ်တဲ့စီအုံးတို့ကဘာလို့ပတ်ဝန်းကျင်ရှိတဲ့နေရာတွေပါကျွန်တော်တို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုမရှိခဲ့ပါဘူး။ဒီမှာလုပ်တဲ့စက်ယုံကြီးဖွဲ့ဒီကဘာမှမရောက်များစွာလုပ်တဲ့အချိန်မှာဒီနေရာဖြစ်ဆုံးသွားကြတယ်ဖြစ်နေတယ်ပဲသူရှိနေအဲ့ဒါထွက်တယ်ဗမာန်အောက်ဆိုင်ကြီးရောမကနော်ရီရောအားလုံးပေါ့ဗျာထွက်တယ်အမှုကြီးကျွန်တော်ရှိသေးတယ်အများများဆိုဖြစ်လာပါလား
ဒီထွယ်ရေနဲ့စိတ်ကန်းနဲ့ထွယ်အထူးစည်းပွားရေးဆောင်ကမြန်မာပြည်မှာပရမောက်ဆုံးစားလုပ်တဲ့အကြီးစားစီမံကိန်းဖြစ်ပြီးတော့ရေနဲ့စိတ်ကန်းလက်စစ်သားအပိစက်ယုံစက်မှုဆောင်နေမြေပါဝင်အထူးစည်းပွားရေးဆောင်ဒီဆောက်ရေးလုပ်ငန်းတွေထိုင်းနိုင်ငံနဲ့ဆက်သွယ်မဲ့မော်ဒဂါလန်ယထာလန်တို့အတွက်အမေရိကန်ဒေါ်လာတန်ပေါင်း 8,600 ခန့်ရင်းနှီးမြှုပ်နှံထားပြီးတော့10နှစ်အတွင်းအပြီးတည်ဆောက်သွားမှာဖြစ်ပါတယ်